မြောက်ခံထားရတဲ့မွတ်စလင်ရွာတွေရဲ့အခြေအနေဟာအတော်ဆိုးရွားကြောင်းမနေ့စနေနေ့ကရခိုင်ပြည်နယ်မောင်တော်ဒေသကိုတွားရောက်ခဲ့တဲ့ဂျပန်နိုင်ငံခြားရေးဝန်ကြီးတာရိုကိုနိုကပြောပါတယ်။မတူညီတဲ့အတိုင်းအဝိုင်းတစ်ခုကြားငြိမ်းချမ်းစွာအတူရှင်တွဲနေထိုင်နိုင်ဖို့ဂျပန်နိုင်ငံကအခုညီတွေအမြောက်များပေးသွားမှာဖြစ်ကြောင်းဝန်ကြီးတာရိုကိုနိုကမွတ်စလင်ရွာသားတွေနဲ့တွေ့ဆုံစိတ်မှာပြောကြားခဲ့တဲ့အကြောင်းမတ်အင်ဂျင်နိုင်ကဆက်ပြီးပြောပြပါမယ်ရှင်။
2019ခုနှစ်ဩဂုတ်လနောက်ပိုင်းဘူတီတောင်မောင်တော်နယ်မြေတစ်လျှောက်မြန်မာစစ်တပ်ရဲ့နယ်မြေရှင်းလင်းမှုဖြစ်စဉ်အတွင်းမိရှုဖြက်စီခံထားရတဲ့မွတ်စလင်ရွာတွေကပန်းတော်ပြင်ကျေးရွာအုပ်စုမှာမြန်မာအစိုးရအစီအစဉ်နဲ့နေအိမ်တွေပြန်ပြီးစောက်လုပ်နေတဲ့အခြေအနေတွေနဲ့ဒုက္ခသည်တွေကိုပြန်လည်ခံတဲ့စခန်းတွေကိုမစ္စတာကိုနိုဦးဆောင်တဲ့ဂျပန်အစိုးရကိုယ်စားလှယ်ဖွဲ့ကဇန်နဝါရီလ23ရက်နေ့ကတွားရောက်ကြည့်ရှုခဲ့တာပါ။ဒါဟာရခိုင်ပြည်နယ်မြောက်ပိုင်းအခြေအနေတွေကိုတွားရောက်ကြည့်ရှုခွင့်ရတဲ့ပထမဆုံးနိုင်ငံတကာအဆင့်မြင့်ခေါင်းဆောင်တဦးရဲ့ခီးစဉ်လည်းဖြစ်ပါတယ်။သူ့ရဲ့မျက်မြင်တွေ့ရှိချက်တွေအရမင်းအောင်ခံထားရတဲ့အခြေအနေတွေဟာအတော်လေးကိုဆိုးရွားကြောင်းပန်းတော်ပြည်ရွာမှာသတင်းတောက်တွေကိုဂျပန်နိုင်ငံသားဝန်ကြီးတာရိုကိုနိုကအခုလိုပြောပါတယ်။
The situation is dire, as I saw. တော်တော်များများရဲ့မီးလောင်ခံထားရတဲ့ရွာတွေအိမ်တွေရဲ့အခြေအနေဟာကြောက်စရာကောင်းပါတယ်။မတူညီတဲ့အတိုင်းအဝိုင်းနှစ်ခုကြားကြံလေတင့်ညက်ရေးအတွက်ဂျပန်အစိုးရအနေနဲ့အစွမ်းကုန်အကူအညီတွေပေးသွားမှာပါ
။ဒါပြင်ပြန်လာတဲ့ဒုက္ခသည်တွေသူတို့ရဲ့ဘဝတွေပြန်ပြီးတည်ဆောက်ရမှာအကူအညီတွေပေးဖို့အများကြီးလိုအပ်နေကြောင်းဂျပန်နိုင်ငံသားဝန်ကြီးကပြောပါတယ်။မစ္စတာကိုဒိုဟာမွတ်စလင်ရွာသားတွေနဲ့တွေ့ဆုံပြီးမေးမြန်းမှုတွေပြုလုပ်ခဲ့ပါတယ်။ရွာအကြီးကဲတဦးကတော့သူတို့အိမ်ကြီးဘလို့မီးရှို့ဖျက်ဆီးခံရတယ်ဆိုတာကိုပြောပြခဲ့တယ်လို့အခုပြန်ပြီးတိဆောက်နေတဲ့အခြေအနေတွေကိုလည်းရှင်းပြခဲ့ပါတယ်။ဂျပန်နိုင်ငံသားဝန်ကြီးကလည်းကိုယ်ဝန်ရဘာသာမတူညီတဲ့အတိုင်းအဝိုင်းတွေကြားအတူတကွငြိမ်းချမ်းစွာရှင်တွဲနေထိုင်ရင်ဂျပန်နိုင်ငံဘက်ကအကူအညီတွေပေးသွားမှာဖြစ်တယ်လို့ရွာသားတွေကပြန်လည်ပြောကြားခဲ့ပါတယ်။မောင်တော်ခီးစင်တွင်ဘင်္ဂလားဒေ့ရှ်နေဆက်ကနေဒုက္ခသည်တွေပြန်လာမဲ့လမ်းကြောင်းတွေသူတို့ကိုလက်ခံမဲ့စခန်းတွေကိုမစ္စတာကိုနိုနဲ့အဖွဲ့တွားရောက်ကြည့်ရှုခဲ့ပါတယ်။အတူလိုက်ပါသွားတဲ့လူမှုကယ်ဆယ်ရေးနဲ့ပြည်내နေရာခြားတိုင်းဝန်ကြီးဒေါက်တာဝင်းမြတ်အေးကလည်းဒုက္ခသည်တွေပြည်내လက်ခံတဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဂျပန်နိုင်ငံသားဝန်ကြီးကိုရှင်းပြခဲ့ပါတယ်။အဲဒီနောက်မှာတော့တောင်ပြူလက်ဝဲမှာရှိတဲ့ဘင်္ဂလားဒေ့ရှ်မြန်မာချစ်ကြည်ရေးတရားကိုမစ္စတာကိုနိုတွားရောက်ကြည့်ရှုခဲ့ပါတယ်။ဘင်္ဂလားဒေ့ရှ်ဘက်ကရိုဟင်ဂျာဒုက္ခသည်တွေပြည်လာမဲ့အစီအစဉ်ကိုတော့လာမဲ့ဇန်နဝါရီလ23ရက်နေ့မှာစတင်မှာပါ။ဒုက္ခသည်တွေလုံခြုံစွာနေရပြည်နိုင်ရေးဂျပန်အစိုးရဘက်ကလူလာကြောင်းမစ္စတာကိုနိုကတောက်ကြံလေးကနေပြည်တော်မှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်နဲ့ပူးတွဲပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းလည်းပြောကြားခဲ့ပါတယ်။ဂျပန်နိုင်ငံသားဝင်ကြီးဟာဒေါအောင်ဆန်းစုကြည်နဲ့ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်တို့နဲ့တခြားစီတွေ့ဆုံရမှာလုံခြုံရေးကောင်စီကချမှတ်ထားတဲ့ကုလသမဂ္ဂဖွဲ့ဝင်နိုင်ငံတွေအနေနဲ့မြောက်ကိုရီးယားအလို့သမားတွေကိုလက်မခံဖို့အချက်အပါအဝင်မြောက်ကိုရီးယားအပေါ်အရေးယူတဲ့ဆုံးဖြတ်ချက်တွေကိုမြန်မာနိုင်ငံအနေနဲ့ဆက်လက်လိုက်နာဖို့တိုက်တွန်းဆွေးနွေးခဲ့ကြောင်းဂျပန်သတင်းတွေမှာရေးသားထားပါတယ်။မနေ့စနေနေ့ကမြန်မာနိုင်ငံခီးစဉ်ပြီးဆုံးပြီးတဲ့နောက်ဂျပန်နိုင်ငံသားဝန်ကြီးဟာ RS ော်ဘွားများပြည်ထောင်စုကိုဆက်လက်ထွက်ခွာပြီးနိုင်ငံတကာစွမ်းအင်အေဂျင်စီအစည်းအဝေးကိုတက်ရောက်မှာဖြစ်ပါတယ်။အဲဒီနောက်မှာတော့ကနေဒါနိုင်ငံဗန်ကူးဗားမှာကျင်းပမယ့်မြောက်ကိုရီးယားနဲ့နျူကလ িয়ার လက်နက်နဲ့ဒုံးကျည်ချင်းချောက်မှုအန္တရာယ်ကိုတုံ့ပြန်ဖို့အမေရိကန်ပြည်ထောင်စုနဲ့ကနေဒါနှစ်နိုင်ငံပူးတွဲဆွေးနွေးပွဲကိုမစ္စတာကိုနိုတက်ရောက်မှာဖြစ်ပါတယ်ရှင်။